ထိုင်းနိုင်ငံဗန်ကောက်မြို့ကအိမ်တလုံးမှာပိတ်လောင်ခံထားရတဲ့ရိုဟင်ဂျာတွေကိုထိုင်းရနာပိုင်တွေကစစ်ဆေးတွေ့ရှိခဲ့ပြီးဒီထဲကတချို့မှာကိုဗစ်ကပ်ရောဂါကူးစက်နေတာတွေ့ခဲ့ရတဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။ထိုင်းနိုင်ငံဗန်ကောက်မြို့ဒွန်မောင်းနယ်မြေစိုင်းမိုင်ရပ်ကွက်ကနှစ်ထပ်အိမ်တလုံးမှာဒေသခံတွေရဲ့သတင်းပေးချက်အရလူမှုကြီးကြပ်ရေးတာဝန်ရှိသူတွေအပါအဝင်ထိုင်းရနာပိုင်တွေကမနေ့ညပိုင်းကဝင်ရောက်ရှာဖွေရမှာရိုဟင်ဂျာတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်
။ဟောမီคนแจ้งประธานชุมชนแล้วก็รองประธานให้มาตรวจสอบดูว่ามีคนไหมแล้วก็มีแจ้งไปที่ตำรวจตม.ผมก็ใช้บันไดรูปนิยมปีนเข้าไปดูก่อน
ကိုဗစ်ကပ်ရောဂါဖြစ်နေတဲ့ကာလမှာဗန်ကောက်မြို့ဆိုင်းမိုင်ဇေယျနီးကနှစ်ထပ်အင်တလုံးမှာမတင်ငါဘွယ်နိုင်ငံသားတွေပုံဖုံနေတဲ့အကြောင်းပြည်သူတွေကသတင်းပေးလာခဲ့လို့ကျွန်တော်အနေနဲ့လာဝကကိုအကြောင်းကြားခဲ့တာကြောင့်လာဝကရဲတပ်ဖွဲ့ဝင်တွေကတွားရောက်စစ်ဆေးဖမ်းဆီးလိုက်တာဖြစ်ပါတယ်ဆိုပြီးဒေသခံရက်ွက်အုပ်ချုပ်ရေးမှူးကထိုင်းဘာသာနဲ့ပြောဆိုသွားတာပါလူမနေတဲ့ပုံစံနဲ့တောက်ခတ်ထားတဲ့အတွက်တကားတော်တွေကိုဖျက်ဆီးပြီးဝင်ရောက်ရှာဖွေခဲ့ရမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာ18ဦးကိုတွေ့ရှိခဲ့ကြောင်းကိုလည်းဘန်ကောက်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ရှာဖွေတွေ့ရှိသူတွေထဲက9ဦးဟာကိုဗစ် -19 ကပ်ရောဂါကူးစက်နေတာကိုတွေ့ရကြောင်းကိုလည်းဆိုင်းမန်ရက်ကွက်ကကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကပြောဆိုခဲ့တာပါ။အာဏာပိုင်တွေတွေ့ရှိခဲ့တဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေရောက်ရှိလာကြတာဖြစ်ပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်တရားမဝင်ဝင်ရောက်လာသူတွေဖြစ်ကြောင်းကိုလည်းအာဏာပိုင်တွေကိုကိုးကားပြီးဒေသခံသတင်းတွေမှာဖော်ပြကြပါတယ်။သူတို့ကတော့လူမောင်ကိုပွဲစားတွေကထိုင်းနိုင်ငံတောင်ပိုင်းကိုပို့ဆောင်ပေးဖို့အတွက်ပြင်ဆင်နေတာဖြစ်ပြီးတဦးကိုပွဲစားကဘန်းငွေ6000ပေးခဲ့ရတယ်လို့လည်းရိုဟင်ဂျာတွေကထွက်ဆိုခဲ့ကြအောင်ထိုင်းရနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။သူတို့နေထိုင်ရာအိမ်ပိုင်ရှင်နဲ့မြန်မာနိုင်ငံသားအိမ်ငါးခုဖမ်းဆီးစစ်ဆေးနေတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာတကြော့ပြန်ကိုဗစ် -19 ကပ်ရောဂါပိုးပြန့်ပွားလာရတာဟာနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာကြတဲ့နိုင်ငံသားအလုပ်သမားတွေကြောင့်ဖြစ်တယ်ဆိုပြီးထိုင်းရဲချုပ်ကပြစ်တင်ပြောဆိုခဲ့ပြီးလူမောင်ခိုခိုင်းနေနဲ့ပါဝင်ပတ်သက်နေကြတဲ့ထိုင်းအရာရှိတွေကိုပါဖော်ထုတ်အရေးယူမဲ့အကြောင်းမကြာသေးခင်ရက်ပိုင်းကပဲသတိပေးခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ66ယောက်နဲ့ကူးစက်သူ9300ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလလယ်ကစပြီးရောဂါပိုးကူးစက်မှုတွေတိုးလာတာပါမြန်မာနိုင်ငံမှာတော့သေဆုံးသူ2900ကျော်နဲ့ကူးစက်သူ13800ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်အဝင်ထွက်တွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ